အစ္စရေးဟမတ်စ်အပြစ်ခံရစဲကိုနောက်ထပ်နှစ်ရက်ထပ်တိုးဖို့သဘောတူလိုက်ကြတယ်လို့ကာတာနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာဂျစ်အယ်အန်ဆာရီက X2 စာမျက်နှာပေါ်မှာကြေညာလိုက်ပါတယ်တောက်ကြတဲ့မှာစခဲ့တဲ့၄ရက်ကြာအပြစ်ခံရစဲရဲ့နောက်ဆုံးရက်တင်းလာနေမှာခုလိုကြေညာနိုင်ခဲ့တာပါဇာကတယောက်တို့ပေးတဲ့အပြစ်ခံရစဲရေးတရက်ထပ်ထုတ်မယ်လို့အစ္စရေးကပြောထားခဲ့ပါတယ်မူလနှစ်ဖက်သဘောတူညီထားချက်တွေအတိုင်းနောက်ထပ်နှစ်ရက်ထပ်ထုတ်မှာကိုဟားမတ်စ်အဖွဲ့ကလည်းအတည်ပြုပါတယ်ဒါပေမဲ့ဟားမတ်စ်ရဲ့စီးရေးစွမ်းရည်ကိုချိန်မိုးရင်းနဲ့ဂါဇာမှာဟားမတ်စ်ရဲ့16နှစ်ကြာအုပ်ချုပ်ရေးအဆုံးသတ်ရေးတို့ကိုဆက်လက်ပြီးဆောင်ရွက်မှာဖြစ်တယ်လို့အစ္စရေးကပြောလိုက်ပါတယ်တကယ်လို့ဟားမတ်စ်ကနောက်ထပ်ဒဇာကဖြစ်ဖမ်းဆီးထားသူတွေကိုထပ်လုပ်ဖို့သဘောမတူဘူးဆိုရင်လက်ရှိသဘောတူညီချက်ပြီးဆုံးတာနဲ့အင်အားပြည့်ထိုးစစ်ကိုပြန်လည်ဆင်နွှဲမှာဖြစ်တယ်လို့အစ္စရေးအစိုးရပြောရေးဆိုခွင့်ရှိသူအဲလွန်လီဗီကသတင်းထောက်တွေကိုတင်းလာနေကပြောလိုက်ပါတယ်။တင်းလာနေသည့်ဟားမတ်စ်ကလွတ်ပေးတာအစ္စရေး39ယောက်ပါဝင်တစားက58ယောက်ရှိပါတယ်။အစ္စရေးကလွတ်ပေးလိုက်တဲ့ပါလက်စတိုင်းအကျဉ်းသားအများစုကတော့ဆယ်ကျော်သက်တွေဖြစ်ကြပြီးအစ္စရေးတပ်တွေကိုဂဲနဲ့ပစ်တဲ့အမှုလို့အရေးမကြီးလာတဲ့အမှုတွေနဲ့အရေးယူခံထားတဲ့ပါလက်စတိုင်းတွေဖြစ်ကြပါတယ်။